အမေရိကန်ပြည်ထောင်စုမှာစောင်းရသည့်စံချိန်တွင်အေးဒတ်လွန်ကဲမှုကြောင့်ဒီအပတ်မှာတည်ဆုံးသူအနည်းဆုံးလူပေါင်း12ဦးရှိသွားပြီဖြစ်ပါတယ်။ဒီအေးဒတ်ကတော့မင်းနှစ်ပိုင်းအတွင်းအသားပုတ်ကျွေကြတဲ့အထိဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအလွန်အေးတဲ့ရာသီဥတုအခြေအနေမှာလေဝါမြို့မှာရှိတဲ့တက္ကသိုလ်မှာကျောင်းသားတစ်ယောက်ကျောင်းရဲ့အဆောက်အဦနောက်မှာအေးခဲနေတာကိုတွေ့ခဲ့တာကြောင့်အတန်းတွေဖြတ်လိုက်ပါတယ်။ဒီကျောင်းသားကိုအနှုတ်46ဒီဂရီဆယ်စီယက်ကြာဆုံးသွားတဲ့အချိန်မှာတွေ့ပြီးဆေးရုံမှာပဲသူတည်ဆုံးသွားတာပါ။